အစိုးရနိုင်ငံရေးကော်မရှင်နဲ့တနိုင်ငံလုံးအပြည့်ရစေရေးသဘောတူစာချုပ် MCA လက်မှတ်ထိုးထားတဲ့တိုင်းဒေသနဲ့ကိုင်ရှိဖွဲ့ကငင်းချာရေးလုပ်ငန်းစဉ်အလုပ်အဖွဲ့ PPWD တို့ဒီချက်ထိုင်းနိုင်ငံချင်းမှမြန်မာဒီကနေ့တွေ့ဆုံခဲ့ကြပါတယ်ဒီတွေ့ဆုံပွဲမှာ27ရာစုပင်လုံဒုတိယအကြိမ်ညီလာခံကလုပ်ငန်းစဉ်အခက်အခဲတွေကိုတင်ပြဆွေးနွေးခဲ့သလို JICM လို့ခေါ်တဲ့တနိုင်ငံလုံးအပြည့်ရစာချုပ်အကောင့်ထက်ဖော်မှုဆိုင်ရာညှိနှိုင်းဆွေးနွေးပွဲကိုပုံမှန်ကျင်းပသွားဖို့အချက်ကိုလည်းသဘောတူခဲ့ကြတဲ့အကြောင်းနှစ်ဖက်ခေါင်းဆောင်တွေကပြောပါတယ်အပြည့်ဆုံကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုရင်ကစုံစမ်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါမြန်မာအစိုးရနဲ့ပြည်ခရစေး ICA လက်မှတ်ရေးသားတဲ့အပြည့်ရဖွဲ့ခေါင်းဆောင်တွေနဲ့အစိုးရငြိမ်းချမ်းရေးကော်မရှင်ဖွဲ့တို့ကြားဒီကနေ့ထိုင်းနိုင်ငံချင်းမှညို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဒီတွေ့ဆုံမှုနဲ့ပတ်သက်လို့အစိုးရငြိမ်းချမ်းရေးကော်မရှင်အကြံပေးပုဂ္ဂိုလ်ဦးလှမောင်ရှင်ကအခုလိုပြောပါတယ
်ဒီကတော့ကျွန်တော်တို့ပြီးခဲ့တဲ့ညီလာခံမှာတော့ကျွန်တော်တို့ရဲ့လူငယ်စဉ်တွေကအခက်အခဲဖြစ်တာမျိုးတွေကိုမသက်သလိုညှိနှိုင်းနေကြော်လာမယ်ပြီးရင် UPDG အပြုံးမှုဖက်မှာနိုင်ငံရေးပါတီတွေပါပါတယ်အဲ့ဒီမှာကျွန်တော်တို့ဘလို့ညှိနှိုင်းဆွေးနွေးပြီး UPDG ကိုတင်ပြပြီးဆုံးဖြတ်ပြီးယူမယ်ဆိုတာအဓိကပဲအဲ့ဒါနဲ့ပတ်သက်တဲ့လိုအပ်တဲ့အချက်လက်ပေါ်ညွှန်ပြချက်ကိုကျွန်တော်ဆွေးနွေးနေတာကျွန်တော်အနေနဲ့ပြောရင်တော့မျှော်လင့်လာတဲ့အများကြီးပြုသဘောဆောင်တယ်အများကြီးဆွေးနွေးနိုင်တယ်ရှေ့လုံလာစဉ်အတွက်အများကြီးလမ်းပွင့်ပါတယ်
NCA လက်မှတ်ထိုးအဖွဲ့တွေအနေနဲ့ဇူလိုင်လလော်ကီလာမှာကျင်းပခဲ့တဲ့စီဝေးကနေ NCA ကိုပြန်လည်တုံ့ပြန်ချက်ဆံရချက်တွေကိုတင်ပြဆွေးနွေးခဲ့တယ်လို့ပိုးမျိုးလာလုံးမြရေဖွဲ့ချုပ်ဥက္ကာဥခုမြင့်ထွန်းကခုလိုပြောပါတယ
်။အခုအပြန်လာကြည့်တော့ကျွန်တော်တို့လော်ကီလာမှာကျွန်တော်အလုပ်ဖွဲ့စီဝေးနေနဲ့ကျွန်တော် NCA ကိုပြန်လည်တုံ့ပြန်မှုတွေလုပ်ခဲ့ပါတယ်။အဲတုံ့ပြန်မှုတွေလုပ်ခဲ့တဲ့အချိန်တွေပေါ့လေ။ညာဖြစ်တော့ဒီငင်းငင်းလုပ်ငန်းစဉ်အကောင့်ပေါ်တဲ့အခါမှာအာမေကတွေရှိခဲ့တယ်၊ချွေးငွေတွေရှိခဲ့တယ်၊အာမေကတွေချွေးငွေတွေကိုပြန်ဆန်တာလို့ပြောဆိုရတာကျွန်တော်အလုပ်တော်ရှိနေတာဖြစ်ပါတယ်
။ပြီးခဲ့တဲ့27ရာစုဒုတိယကြိမ်ပြည်လုံးညီလာခံမှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ခြင်းမရှိသေးတဲ့ညီလာခံကျင်းပတဲ့အပေါ်မှာဝေဖန်မှုတွေရှိနေတာပါ။အထူးသဖြင့်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်အတွင်းမှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုကျင်းပဖို့ကန့်ကန့်ခံရတဲ့အခြေအနေမှာရှိနေပါတယ်။အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲဆက်လက်ကျင်းပရေးဆွေးနွေးချက်နဲ့ပတ်သက်ပြီးတော့ဥက္ကဋ္ဌမြင့်ထွန်းကခုလိုဆက်ပြောပါတယ်
။ကြားစစ်နိုင်ငံရေးဆွေးနွေးပွဲကိုလုံလောက်တဲ့ကိစ္စကိုလည်းကျွန်တော်ဆွေးနွေးဖြစ်ပါတယ်။ဒီနေ့ကော်မရှင်နဲ့ရှမ်းတို့ရခိုင်တို့ကကျင်းပမယ်ဆိုပြီးများနေလို့လည်းတွေ့ဆုံဆွေးနွေးနိုင်ဖို့ဒီကိစ္စကြီးကလည်းဆွေးနွေးဖြစ်ပါတယ်။
ဒီအလို့သဘောတွေ့ဆုံမှုတွင်အစိုးရဖွဲ့နဲ့အစီလက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းပါဝင်တဲ့ GICM ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရက်စရီအကောင်အထည်ပုံမှုဆိုင်ရာညှိနှိုင်းစည်းဝေးကိုပုံမှန်ကျင်းပသွားဖို့သဘောတူညီချက်ရရှိခဲ့တယ်လို့ဥက္ကဋ္ဌမြင့်ထွန်းကခုလိုဆက်ပြောပါတယ
်ဒီကျွန်တော် NCA ပြီးရင် GICM အရင်ကအမြင့်ဆုံးမှာ GICM မှာလက်မှတ်ရေးထိုးထားတဲ့အစိုးရပဲစက်မော်ဘက်ကခေါင်းဆောင်တွေနဲ့ကျွန်တော်လက်မှတ်ရေးထိုးထားတဲ့ EU ကခေါင်းဆောင်တွေနဲ့အဲ့နှစ်ဖက်ပေါ်ပါနိုင်ငံရေးပါတီမပါအောင်ဒါ NCA ပြီးရင်အမြင့်ဆုံးပေါ်ပြီးတော့လို့ဒီလိုပြောလို့ကျွန်တော်တို့ဒီ၃လတခါကျင်းပဖို့ရှိတာလေ
အစိုးရငင်းချမ်းရေးကော်မရှင်နဲ့အကြီးအကဲ NCA ဖွဲ့တို့ဒီကနေ့တွေ့ဆုံမှုမှာလာမယ့်27ရာစုပင်လုံညီလာခံတတိယအကြိမ်အတွက်ကြိုတင်ညှိနှိုင်းမှုတွေ့လို့ငင်းချမ်းရေးကော်မရှင်ဖွဲ့ကဆိုရင်မူဦးခင်စောဦးကအစီအွေဖွင့်မိတ်ခွန်းမှာအခုလိုပြောကြားခဲ့ပါတယ
်။လာမယ့်ဒီမှာတော့မှာပြောမှာငင်းချမ်းရေးကော်မရှင်ကကျင်းပဖို့လာရန်ကျင်းပဖို့ကြားရမှာလာရန်ဘူးဖို့အောင်ကျင်းပမယ်လို့ဒီလိုကြည့်ပြီးဒီလိုအပေါင်းကြည့်ပြီးဒီလိုဆက်နိုင်ရှိလို့ဝယ်ပြစ်တာလေအဲ့ဒါကတော့အနိုင်ကြီးနိုင်ဆောင်ကြတာဖြစ်ပါတယ်။ဟောတခုကလည်းအရင်အစီဘလော့ပြောတာဒီပေါ်ရဲကြတော့ကျွန်တော်တို့အခုဒီမှာဒီရှိမဲ့ကိုပြောပြီးတဲ့ဆံရက်ဒီလိုရောက်နေတယ်။ဒီမှာပေါင်းနေတာပါ။ညာလို့ပါ။ဒီလိုဆောင်ကြတယ်ဆိုတာဒီလိုညာဆောင်ပြောမယ်ပြီးပါဘူး။ရှိတယ်
လက်ရှိမြန်မာအစိုးရနဲ့တိုင်းဒေသနဲ့ကဖွဲ့ရှိဖွဲ့တာအစီအစဉ်အကျလက်မှတ်ရေးထိုးနိုင်ပြီး UNSC ကညီညွတ်တော်တိုင်းဒေသလူမျိုးရေးဖက်ဒရယ်ကောင်စီဖွဲ့နဲ့ UWSA ဝါဥဆောင်တဲ့မြောက်ပိုင်းဒေသလက်နက်ကန်ဖွဲ့တွေကတော့လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူးအစိုးရညီညာရေးကော်မရှင်ဖွဲ့အနေနဲ့တိုင်းဒေသလက်နက်ကန်ဖွဲ့တွေအားလုံးနဲ့ NCA လက်မှတ်ရေးထိုးနိုင်ရေးအတွက်ကြိုးပမ်းသွားမယ်လို့ညီညာရေးကော်မရှင်ချက်ပေးပို့ကိုဦးလှောက်မောင်ရွှေကပြောပါတယ်ဒီကနေ့တွေ့ဆုံမှုမှာအစိုးရငြိမ်းချမ်းရေးကော်မရှင်ကသွေးမှုဥခင်စောဦးဦးဆောင်ခဲ့သလို PPDPP ဘက်ကတော့ KNU ဒုတိယဥက္ကဋ္ဌပတူစောပွဲသူဝင်းကဦးဆောင်ခဲ့ပါတယ်အစိုးရငြိမ်းချမ်းရေးကော်မရှင်ဖွဲ့အနေနဲ့မနက်ဖြန်မှာ UNSC ကညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီဖွဲ့နဲ့တွေ့ဆုံသွားမှာဖြစ်ပါတယ်ခင်ဗျာ